မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလ21ရက်ကြာတာပြည်နေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကိုဒိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးနေတဲ့အပေါ်ရက်ဆိုင်မှုပြောနေတာတွေကိုဒီမိုကရက်ထိပ်တန်းအထက်လူထုကမှတူးကအပြင်းထန်ဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကအချက်တဲတွေကိုဖြည့်ရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြည့်ရှင်းတာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ညနေထိပ်တန်းရောက်သတင်းတွေကိုနားဆင်ပြီးမှတော့အမေရိကန်ပြည်ထောင်စုအခွန်ပြုပြင်ပြောင်းလဲရေးဆန်ရနောက်ဆုံးအခြေအနေနဲ့အတူနားဆင်ကြရမှာက
ဒီလေပိုင်းပိုင်းရဲ့တိုင်းမင်းရဲ့အမိန်ရဆိုပြီးတော့လွယ်လင်တတ်နေမှုပုံမူကြီးအောင်ဖြစ်ရနေပြီးတော့လုံးဝမရှိပါဘူးတော့မလုပ်ရဘူးဆိုပြီးလာကြည့်သားတယ်ကျမတို့ကရှင
်ပြည်သူ့တော်ကိုယ်စားလှယ်နိုင်ငံအေးပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ဗကမာရှိတဲ့ရှေးဟောင်းစီရီပထိုးပြန်လည်မွမ်းမံရေးအကြောင်းပြင်ခရစ်စမတ်နဲ့နှစ်သက်ကူရာသီတခြင်းတစ်ပုတ်နဲ့လည်းဖျော်ဖြေပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှုံးနဲ့မတ်တင်ထိုက်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြီးစုံစမ်းနေတာတွေကိုရက်ဆိုင်မှုပြောဆိုနေတဲ့အပေါ်ဒီမိုကရက်ထိပ်တန်းထက်လွတ်တော်မတူကအပြင်းထန်ဝေဖန်လိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုရက်ဆိုင်မှုတောင်းဆိုမှုတွေဟာတာဝန်မဲ့ပြီးအစဉ်ချင်းမဲ့တဲ့ပြောဆိုမှုတွေကြီးထွားလာနေတဲ့လို့ရဲ့အဖြစ်ထက်လွတ်တော်ထောင်လိုင်းကော်မတီဒေါက်တာမတ်ကွာနာကပြောဆိုလိုက်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရပြဿနာတစ်ခုဖြစ်လာနိုင်တယ်လို့လည်းသတိပေးခဲ့တာပါသူစုံစမ်းစစ်ဆေးမှုကိုပဲဖြစ်ဖြစ်စုံစမ်းမှုမှာအစစ်မြေတာဝန်ယူထားသူတူပဲဖြစ်ဖြစ်ဖယ်ရှားတာအမှန်တရားကိုဖော်ထုတ်ရမယ်အစိုးရရဲ့ပိုင်းဖြတ်ချက်ပုံမှန်တော့မကအခြေခံအကြဆုံးဖြစ်တဲ့တရားဥပဒေစိုးမိုးရေးအပေါ်မှာပါမေးခွန်းထုတ်ဆက်ဖြစ်လာနိုင်တဲ့အကြောင်းထက်လွတ်တော်မှာမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးမှုပေါ်ဝေဖန်မှုတွေဟာမကြတဲ့သတင်းပတ်တွေမှာပုံမှန်ကျေလောင်ကြီးထွားလာနေပြီးစနစ်တကျညှိနှိုင်းလှုပ်ဆောင်လာပုံရတယ်လို့လည်းပြောဆိုခဲ့တာပါသမ္မတအနေနဲ့သူစုံစမ်းစစ်ဆေးမှုမူလကိုဖယ်ရှားဖို့ပဲဖြစ်ဖြစ်အရေးကြီးတဲ့တသက်တွေကိုလူငယ်ချမ်းသာဝင်ပေးပြီးတာဝန်ခံစရာမလိုအောင်အကာအကွယ်ပေးတာမျိုးပဲဖြစ်ဖြစ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းလိုက်တာပဲဖြစ်ဖြစ်လှုပ်ဆောင်လာမယ်ဆိုရင်အာဏာကိုအလွဲသုံးစာလုပ်တဲ့လုံရတာဖြစ်လိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်သမ္မတအင်ဂျီရောကကျိုးဆောင်ရှင်နေဒိုက်ကော့ကတော့အစိုးရအနေနဲ့သူစုံစမ်းစစ်ဆေးမှုကိုတာဝန်ကနေဖယ်ရှားဖို့အစီအစဉ်မရှိတဲ့အကြောင်းမနေ့ကပဲတုံ့ပြန်ပြောဆိုခဲ့တာပါ
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆန့်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိမ်အညာတွေနဲ့ပြည်နေတဲ့အိမ်တလုံးအဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်အထွေထွေညီလာခံမှမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုအစ္စရေးကလုံးဝရှုတ်ချကြောင်းလည်းပြောပါတယ်ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်သလိုအမေရိကန်ကဥဆောင်ပြီးနိုင်ငံသားတန်ယုံတွေကိုပြောင်းရွှေ့မှာဖြစ်ပြီးပြောင်းရွှေ့တည်ဆောက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းပြောခဲ့ပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံကိုလည်းပြောင်းရွှေ့အခြေစိုက်မဲ့အကြောင်းအမေရိကန်ရဲ့ကာလကြာရှည်ယက်တီချက်ကိုပြောင်းခဲ့ပြီးသမ္မတဒေါ်နယ်ထရန့်ကဒီလာဇန်ပိုင်းမှာပဲကြေညာခဲ့တာပါဂျေရုဆလင်မြို့နယ်ပတ်သက်တဲ့မကြသေးခင်ကသဘောထားဆုံးဖြတ်ချက်တွေအပေါ်အလွန်အမင်းဝန်ထမ်းချောင်းထက်သွင်းဖော်ပြထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလွန်ခြုံရေးကောင်စီမှတနင်္လာနေ့ကချမှတ်ဖို့ကြိုးစားခဲ့ကြတာပါ။ဒါပေမဲ့လည်းအဖွဲ့ဝင်15နိုင်ငံရှိတဲ့လွန်ခြုံရေးကောင်စီမှ14နိုင်ငံကထောက်ခံခဲ့ပေမဲ့လည်းအမေရိကန်ကဗီတိုအာဏာသုံးပေးချခဲ့ပါတယ်။ဒီကနေ့အထွေထွေညီလာခံမှာမဲခွဲမဆုံးဖြတ်ခင်မှာလည်းအမေရိကန်သမ္မတထရန့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးတို့ကသတိပေးပြောဆိုနေကြပါတယ်။အမေရိကန်ထံကဒေါ်လာဘီလီယံထောင်ပေါင်းချီယူနေပြီးအမေရိကန်ကိုဆန့်ကျင်မဲခွဲဖို့ကြိုးပမ်းတဲ့လုပ်ရဖြစ်သမ္မတထရန့်ကမနေ့တုန်းကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့သလိုမဲခွဲဆုံးဖြတ်မှုကိုစောင့်ကြည့်နေမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်ရှင်။
ဩစတြေးလျနိုင်ငံမဲခွဲမြို့မှာလမ်းသွားလမ်းလွှာရုံနဲ့ပြည်နေတဲ့လူအုပ်ထဲကားနဲ့ဝင်တက်ရကလူ19ဦးထဏ်မှန်းနဲ့တန်ရရသွားပါတယ် SUV ကားမောင်းလာသူနဲ့လိုက်ပါလာသူနောက်တူကိုတော့မြို့ပယ်ရထားမတိုင်နေတက်တိုင်တိုင်ကိုဝင်တက်မိခဲ့တဲ့နေရာမှာပဲအာဏာဝင်တွေဖမ်းဆီးလိုက်ကြတာပါကားတိုက်မှုကတမင်သက်သက်လုခဲ့တဲ့လူရဲ့ဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပေမဲ့အချက်ဖက်ဝါရီရဲ့တက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုတော့အတိအပြုပြောဆိုတာမျိုးမရှိသေးပါဘူးခရစ်စမတ်အားလိုက်ရဲ့ရောက်ကန်ဒီမှာပဲအလူရဲ့ဈေးဝယ်ထွက်နေသူတွေနဲ့စီကားနေချိန်မဲဘုံမျိုးလည်းမှာကားနဲ့ဝင်တိုက်တဲ့ဖြစ်ရတဲ့ဂျုံရတာပါလူထဲကိုကားနဲ့တလဲချမ်းဝင်တိုက်ချိန်မှာလူတွေလွတ်စင်ထွက်ကုန်တာတွေ့ရကြောင်းလဲမျက်မြင်တွေ့သူတူကမဲဘုံရေယူအစီအစဉ်တစ်ခုကို ပြောဆိုခဲ့ပါတယ်။ခေါင်းမှာအပြည့်တန်တန်ရခဲ့တဲ့ကလင်းငယ်တူပါဝင်ဒဏ်ရာသူ၁၂ယောက်ထက်မနည်းဘူးတော့ဆေးရုံကိုပို့ဆောင်ခဲ့ရတာပါ။ဒဏ်ရာသူနောက်နှုတ်ကိုတော့အခင်းပြည်ရနေရာမှာပဲကုသမှုပေးခဲ့ပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာအလားတူဖြစ်ရမျိုးဖြစ်ခဲ့တာဒီကနေ့ဖြစ်ရနေဆိုရင်တော့နှစ်ချိန်ရှိသွားပါပြီ။ဇန်နဝါရီလထဲမှာတော့လည်းမဲလ်ဘုန်းမြို့မှာလမ်းသွားလမ်းလာလူအုပ်ကိုကားနဲ့ဝန်တက်ရာကလူ6ဦးသေဆုံးခဲ့ရပါတယ်
။စပိန်နိုင်ငံကတာလိုနီးယားဒေသမှာအောက်တိုဘာလတည်းတုန်းကခွက်ထွက်ရေးလှုပ်ရှားသူလွတ်တော်အမတ်တွေကတဖက်သက်လွတ်လပ်ရေးကြေညာခဲ့ပြီးနောက်ပထမဆုံးအချိန်ကျင်းပခဲ့တဲ့ဒေသန္တရလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီကနေ့စတင်မဲပေးနေကြပါပြီ။ရွေးကောက်ပွဲမတိုင်မီကြိုတင်ကောက်ယူခဲ့တဲ့သဘောထားစစ်တမ်းတွေအရခွက်ထွက်ရေးလှူလာသူတွေနဲ့ဆန့်ကျင်သူတွေကြားသူမသားကိုမသားဖြစ်နေတာတွေ့ရပါတယ်။ပေပါတီမှအများစုနဲ့အနိုင်ရနိုင်ခြင်းမရှိတဲ့အတွက်ဒေသနယအစိုးရကိုဦးဆောင်ဖို့ညွန်ပေါင်းဖွဲ့ရမယ့်အလားအလာတွေလည်းရှိနေပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ9000ကျော်ရှိပါတယ်။ကက်တလိုနီးယားဒေသခံ90ရာခိုင်နှုန်းကခွဲထွက်ဖို့သဘောထားပေးခဲ့ကြတဲ့လူလူဆန္ဒခံယူပွဲတရကျင်းပခဲ့ပြီးသတင်း3ပတ်အကြာအောက်တိုဘာလ28ရက်နေ့မှာပဲဒေသနယလွှတ်တော်ကလွတ်လပ်ရေးကြေညာခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့စပိန်ဗဟိုအစိုးရကကက်တလိုနီးယားဒေသအုပ်ချုပ်ရေးကိုထိန်းချုပ်လိုက်တာပါ။ဒီနောက်မှာဒါဇင်နဲ့ချီတဲ့ခွက်ထွက်ရေးလှုပ်ရှားသူနိုင်ငံရေးသမားတွေကိုလည်းအစိုးရကဖမ်းဆီးခဲ့တယ်လို့ဒေသနယအစိုးရကောင်ဆောင်ကာစပျူရှ်တမွန်ဟာလည်းနိုင်ငံတော်ပုံကံမှုဆွဆွဲချက်တွေနဲ့ဖမ်းဆီးအရေးယူခံရမယ့်အရေးကြောင့်ဘယ်လ်ဂျီယံနိုင်ငံမှာတင်းရှောင်နေပါတယ်ရှင်။
ရွေးဝေးခံအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရွေးဝေးခံအတန်မြန်မာဘာသာစစ်စင်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကအချက်တဲတွေကိုဖြစ်ရှင်းရမှာမြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီခိုလုံနေထိုင်နေရဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြစ်ရှင်းတာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်။
诺开邦族群纠纷问题呢，是缅甸的内部事务，有它复杂的历史、民族和宗教的。
你看，今天伊拉比尔给塞的狗皮子路，小土越他们要路苗伊，把咱伊江阴干的心里皮，别在那我偏心呀嘛。你妈那平安的心的那人家，所有对面木里个的，他苦在那泥烂皮里没路，掉那人家有泥滩那表面都花青样啊。ပကျင်းမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီခိုင်ပြည်နယ်မှာလူ့ကိုယ်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေရှင်းနေကြမှာပဲ။တချင်းကစစ်ဆေးရတဲ့တက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးဩဇာညောင်းတယ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံကတော့ဒီခိုင်ပြည်နယ်အကျက်တဲနဲ့ပတ်သက်လို့စိုးရိမ်မခင်းတဲ့သဘောထားတွေပြောဆိုပေမဲ့မြန်မာစိုးရွားကဖြစ်ရှင်းမှုကြိုးပမ်းနေရတယ်ကိုအားပေးထောက်ခံကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ကိုယ်ရေးထူးခြားစေရန်ရန်ရင်းလေးကိုမြန်မာနိုင်ငံဝန်ဝန်ပြဖို့နဲ့ပူပေါင်းဆောင်ရွက်မှုတွေမလုပ်ဖို့မြန်မာစုရကငင်းဆန်ခဲ့ကြောင်းလူ့ကွင်ရေးစွမ်းစမ်းစစ်ဆေးသူရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲတရုတ်နိုင်ငံကသူ့ရဲ့ရည်တည်ချက်ကိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဖြစ်ရှင်းရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအပြည့်အစုံဆောင်တဲ့ပံ့ပိုးမှုတွေပေးရကြဖို့နဲ့ပြဿနာကိုပုံမှန်ရှုပ်ထွေးအောင်မလုပ်ကြဖို့လိုအပ်တယ်လို့တရုတ်နိုင်ငံကယူဆကြောင်းလည်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူကသတင်းတောက်တွေကိုပြောဆိုသွားပါတယ်။
ပြန်ပေးငွေတောင်းတဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်မှုကိုမြောက်ကိုရီးယားတို့လုပ်ခဲ့တာလို့အမေရိကန်ပြည်ထောင်စုဘက်ကဆွဆွဲတဲ့ကိစ္စကနိုင်ငံရေးအရာရန်ဆမှုကြီးဖြစ်ပြီးလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လောကသိမ်းနေချီတဲ့ကွန်ပျူတာတွေကိုပြီးခဲ့တဲ့မေလက WannaCry virus နဲ့တိုက်ခိုက်ခဲ့တဲ့အတွက်မြောက်ကိုရီးယားတို့တာဝန်ယူရမယ်လို့အမေရိကန်အမိမြေလုံခြုံရေးဆိုင်ရာအကြံပေးတွန်ဘော့ဆက်ကရေးသားတဲ့အတွင်းမြေစောင်းပါကိုတနင်္လာနေ့တော့ Wall Street Channel မှာဖော်ပြခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ဘာမှမဆိုင်ဘူးဆိုပြီးမြောက်ကိုရီးယားနိုင်ငံသားကြီးဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့မှာထပ်ပြောပါတယ်အမေရိကန်ဘက်ကအခြေမြင့်မရှိပြောဆိုချက်ကိုတီးခံမှာမဟုတ်ဘူးလို့ပြောပေမဲ့ဘလို့တုံ့ပြန်မလဲဆိုတာကိုတော့ပြောဆိုမထားပါဘူးရှင်
။မြောက်ကိုရီးယားစစ်သားတို့ကတောင်ကိုရီးယားနိုင်ငံပချံကိုဒီကနေ့ပဲဘေးအနေကင်းကင်းနဲ့ထွက်ပြေးလာနိုင်ခဲ့ပါတယ်။ဒါဆိုရင်တလကျော်အတွင်းမြောက်ကိုရီးယားစစ်သားတို့တောင်ကိုရီးယားနိုင်ငံကိုဒုတိယမြောက်ပပြောင်းခေါ်လုံလာလည်းဖြစ်ပါတယ်။လုံခြုံရေးတွေထူးထပ်ချထားတဲ့နိုင်ငံခြားစစ်မဲ့ဆောင်ဒေသကိုဖျက်ချော်လာတဲ့မြောက်ကိုရီးယားစစ်သားဒေသစံတော်ကြီးမနေ့၈နှစ်လောက်မှာပဲတောင်ကိုရီးယားတက်စကန်ကိတ်ကိုရောက်လာခဲ့ကြောင်းတောင်ကိုရီးယားတောင်ဝင်ရှိသူတွေကပြောပါတယ်။ထွက်ပြေးလာသူကိုတောင်ကိုရီးယားစစ်တပ်ကဘေးကင်းရာခေါ်ဆောင်သွားခဲ့ပြီးထွက်ပြေးလာတဲ့အကြောင်းရင်းနဲ့ပပြောင်းခေါ်လုံဝင်ပေးလုပ်ငန်းတွေအတွက်စုံစမ်းမေးမြန်းမှုစီစဉ်ခဲ့ကြောင်းလည်း တောင်ကိုရီးယားပူတွဲစီးပွားရေးချုပ်များအဖွဲ့ပြောခွင့်ရသူရိုဂျေရှင်ကသတင်းတော်တွေကိုပြောဆိုခဲ့တာပါ။ပြည်မှုဖြစ်ပွားစဉ်စစ်မဲ့ဆောင်ဒေသမှာပြစ်ခတ်မှုတစ်စုံတစ်ရာမရှိခဲ့ကြောင်းလည်းတောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့လလောက်ကစစ်မဲ့ဆောင်ဒေသကိုခြေကားတစ်စင်းနဲ့ရောက်လာပြီးဖက်ပြေးကိုကျူးစားခဲ့တဲ့မြောက်ကိုရီးယားစစ်သားတယောက်ကိုတော့မြောက်ကိုရီးယားစစ်တပ်ကပြစ်ခတ်ဖမ်းဆီးကိုကျူးစားခဲ့မှုပါတယ်။
ဖိလစ်ပိုင်နိုင်ငံကဝေးလံခေါင်တည်တဲ့ကျွန်းတစ်ခုရဲ့ကမ်းလွန်ရေပြင်မှာခီးသည်252ဦးလိုက်ပါလာတဲ့ဂရုသင်္ဘောတစ်စင်းဒီကနေ့ကြာသပတေးနေ့မှာနှိမ့်မြုပ်ခဲ့တဲ့အကြောင်းကမ်းခြေဆောင်တပ်ကပြောပါရယ်မြို့တော်မနီလာရဲ့ရှေ့မြောက်ဖက်ကီလိုမီတာ80အကွာမှာရှိတဲ့ပိုလီလိုကျွန်းအနီးမှာကဲဆယ်ရေးသင်္ဘောတွေနဲ့ရဟတ်ယာဉ်တွေပို့ဆောင်ဆောင်ရွက်နေကြောင်းလည်းကမ်းခြေဆောင်တပ်ပြောခွင့်ရကပြောပါရယ်ကွီးစုံပြည်နယ်ရီယဲမြို့ကနေပိုလီလိုကိုမုံတိုင်းရကခုံမောင်းလာရင်ဂရုသင်းမော့နှိမ့်မြုပ်ခဲ့တာဖြစ်ပါတယ်။တည်ဆုံးထံရရမှုသတင်းတွေရထားတဲ့အကြောင်းကမ်းခြေဆောင်တပ်ဖွဲ့ပြောခွင့်ရကပြောပေမဲ့အတီတော့မပြုတ်သေးပါဘူးရှင
်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်သိငီထိုက်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါပဲကိုဆက်ကြရအောင်ပါ။ဇွန်နိုင်လကုံမှာကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်နီလာခံမှာတင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုအဖြစ်ပင်လုံလာရှိုးတာချီလိတ်မြို့နယ်တွေမှာဒီကနေ့ကျင်းပခဲ့တဲ့အကြိုဆွေးနွေးပွဲကိုနေမြေကန်တပ်မတော်ကနေတာမြင်ပိတ်ပင်ခဲ့ပါတယ်။ပင်လုံမြို့မှာကျင်းပခွင့်မရခဲ့ပေမဲ့တားဆီးမှုကြားကလာရှိုးတာချီလိတ်မြို့နယ်တွေမှာပြည်စည်းအောင်ကျင်းပခဲ့ပါတယ်။အကျိုးလူမှုတွဲဆောင်ပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေညွန်ကြားထားပေမဲ့တမတော်ကနေတားဆီးပိတ်ပင်နေတဲ့အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့ရှမ်းနိုင်ငံရဲ့ပါတီတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ရှမ်းပြည်နယ်ဒေသအသီးသီးမှာကျင်းပနေတဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွဲဆောင်ပွဲကိုတမတော်ကနေဝင်ရောက်တားဆီးမှုတွေဖြစ်ပွားခဲ့တာပါဒီကနေ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုဒေသခံတပ်မတော်အင်အား50ခန့်ကနေလာရောက်တားဆီးပိတ်ပင်ခဲ့တယ်လို့ပြည်သူ့လွှတ်တော်ကူစလဲနန်းခမ်းအေးကပြောပါတယ်
9:45မှာပြည်လေပိုင်းတိုင်းရဲ့တိုင်းမွရဲ့အမိန်ရဆိုပြီးတော့လွဲလင်းတက်နေမှုပုံမှုကြီးအောင်ဆေးရနေပြီးတော့လုံးဝမရှိပါဘူးတော့မလုပ်ရဘူးဆိုပြီးလာကြည့်သားတယ်ကျမတို့ကရှမ်းပြည်နယ်အစိုးရကနေပြီးတော့ကျမတို့ကိုဒီရှမ်းပြည်မှာလုပ်မဲ့မြို့နယ်တွေမှာကူညီဖို့ဆိုတဲ့စာလေးလေးအစိုးရကထုတ်ထားတာရှိတယ်။အဲ့မှာပင်လုံဆိုတာလည်းပါလာတယ်။အဲ့စာကိုကျမတို့ဖက်တဲ့ကော်မတီကပြလိုက်တယ်။ဒါပေမဲ့သူတို့တိုင်းမှုစီကိုအစိုးရကလည်းအစ်မပေးတဲ့အတွက်ကြောင့်လုပ်ခွင့်မပေးပါဘူးဆိုပြီးလာတာတယ်။
ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာကျင်းပခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတပ်မတော်ကလည်းတားဆီးခဲ့တဲ့ကြားမှာပဲဆွေးနွေးပွဲကိုလှုပ်ဆောင်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်တောင်ကြီးဆက်ဆံရေးယုံတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်ကျွန်တော်တို့ဒီဖုန်းဆက်ပြီးတော့လည်းပြောလာနေတယ်ကျွန်တော်တို့ဒီဆွေးနွေးတွေကိုဆက်ဆံရဖို့ပေါ့နော်အဲဆက်ကနေပြောလာတယ်ဆိုတော့အဲ့လိုနည်းနည်းတော့အဟံသားသွားလို့ပေါ့နော်ဒီလူလူထုရဲ့ယုံကြည်မှုနော်တပ်မတော်ရောမယုံကြည်မှုကလည်းအဲဒီနယ်လာတယ်ပေါ့နော်ကျွန်တော်တို့ရှေ့ဆက်လို့ကြားလို့ရှိပါတယ
်အလားတူရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့မှာပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတာချီလေးအခြေဆိုင်အစိုးရတပ်မတော်ကနေလာရောက်တားဆီးခဲ့ပေမဲ့လူထုတွေ့ဆုံပွဲကိုမရဆိုင်မဲ့ဆက်လက်ကျင်းပခဲ့ပါတယ်ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေဒီဇင်ဘာလ19ရက်နေ့မှာညွန်ကြားစာပေးပို့လာပေမဲ့တပ်မတော်ကနေတားဆီးလာတဲ့ပုံမှာနားမလည်နိုင်ဘူးလို့သူ့ဘူမူကြီးဆိုင်ဦးကဆိုပါတယ်
ကွန်ဒီကပြထားတယ်ဆိုတာကသူတို့ဒီနယ်ဆွေးအနေနဲ့ကျွန်တော်တို့ဒီဆေးအနေကိုစာပို့ထားတယ်ပေါ့နော်အဲဆွေးနွေးပွဲတွေကိုကျွန်တော်စာပို့ပြီးပို့ဖို့နော်ဒီတန်နဲ့ဒီအစိုးရကတော့သူတို့ဘယ်လိုရှိရတာကျွန်တော်တို့မသိ
ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကတမတ်ထားတဲ့နေရာမှာပနိုင်ငံရေးဆွေးနွေးပွဲတွေမပြုလုပ်ဖို့အရှိပိုင်းတိုင်းစစ်သန္ဓေရှုပ်တိုင်းမှုကနေတောင်ပိုင်းရှမ်းပြည်သမတော် RCSS SS ကိုစာရေးသားပေးပို့ခဲ့ပါတယ်ဒီအချိန်တွေကတော့သူ့ဘူမူကြီးဆိုင်ဦးကဆက်ပြောပါတယ
်ဒီဇင်ဘာလ19ရက်နေ့ရဆွေးနွေးတာပဲဆူရတာတမန်နီယာမှာလာလို့ဆိုပြီးတော့တမန်နီယာဆိုတာလည်း link ချမှာလို့ဆိုတော့ဒါကကျွန်တော်တို့ link ချမှာလို့ဆိုတော့ကျွန်တော်တို့ဒီခုကိုနော်ပြေဆုံးပြီးတော့ tap လာတဲ့ signature တွေဖြစ်ပါတယ်အကျိုးလူခုပြေဆုံးပြောတော့နော
်တမတော်အနေနဲ့ရှမ်းမျိုးရစစ်နိုင်ငံကြီးဆွေးနွေးပွဲချင်းမဖို့သဘောတူထားတဲ့ link မျိုးမှာဒါလှုပ်စေဖို့ဆန္ဒရှိနေတယ်လို့သူကဆိုပါတယ်ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံကြီးပါတီတွေပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲတွေဟာ link မှာပြုလုပ်မဲ့ရှမ်းမျိုးရစစ်ဆွေးနွေးပွဲအတွက်ရည်ရွယ်ကျင်းပနေတာပါ ဘာလဆက်ခွန်လေးရနေ့ကနေပြီးတော့မှာကျင်းပခဲ့တဲ့တနင်္ဂနွေလောက်ပြေကတကြမှုရဆက်ရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအတွက်ရှမ်းနိုင်ငံကြီးပါတီတွင်ရှမ်းမြူညို့ရေးကော်မတီဖွဲ့တွေအနေနဲ့ကရှမ်းမြူနယ်မြို့တော်တောင်ကြီးတာမမဟုတ်ပင်လုံးမှာလှုပ်ဆောင်ဖို့စံသပြင်းပြနေပေမဲ့လည်းမြန်မာသမ္မတဘက်ကတော့ခွင့်ပြုခဲ့ပါဘူးခင်ဗျာ။နိုင်ကွန်းအင်တရင်ပြေပို့ခဲ့တာပါအခုတော့ပုဂံရှေးဟောင်းစရီပထိုးပြန်လည်မွမ့်မွမ့်ရေးအကြောင်းတင်ပြပေးပါမယ်ရှင်။2016ခု ကျွန်တော်တို့ရဲ့ဆက်လက်ပြီးတော့အခုလိုနိုင်ငံတကာကပါဝင်ပြီးပြုပြင်ထိန်းသိမ်းတာကြောင့်ဗကင်ဖျားတို့ရဲ့ရှေးမှုလက်ရာတွေထိခိုက်ပွဲမရှိကြောင်းရှေးဟောင်းသူတေသနဌာနနဲ့အမျိုးသားပြလိုက်ဦးစီးဌာနကတာဝန်ရှိသူကပြောပါတယ်ဒီသတင်းကို
2016年6月24日、リスターズ系列で、ガリン6カ系列で、バガニャウデータが、天気や税率等で、スーラムに、タビニュ、ダメアンジ、チロメロパーウェン、税率等、レアニバロ、提供してくれて、ディロ提供してくれて、税率等を、ピュピン転々ぼうと、内閣が、ライオレラダーに死にぴ、ライオジャレ内閣類を、シーハントデータで、アミュータピャライウジータナ、バガン ထနာကွက်ကညွှန်ကြားရေးမှုဦးအောင်ကျော်ကအခုလိုပြောပါတယ်အခုအိန္ဒိယရှိတယ်သရုတ်ရှိတယ်ဂျာမနီရှိတယ်ပြီးတော့အင်ဒိုနီးရှားရှိတယ်ကိုရီးယားရှိတယ်ဂျပန်ရှိတယ်အိန္ဒိယနိုင်ငံကပညာရှင်တွေကဒီနှစ်လပိုင်းကဈေးပထိုးအစု60လောက်ကိုလာရောက်လေ့လာခဲ့ကြောင်းကိုလည်းအခုလိုဆက်ပြောပါတယ်ဒါမဲ့လွန်ခဲ့တဲ့6လလောက်ကကြည့်ကြတာသူကတော့ဟိုနိုင်ငံပကီနဲ့
နော်ဆွာရှာနဲ့ဆိုရင်စုစုပေါင်းကျွန်တော်တို့90လောက်ကိုသူတို့ကြည့်သွားတာပေါ့နော်။ဒါနဲ့စုလောက်ကိုလုံးရှင်းမယ်ဆိုတော့ကျွန်တော်တို့အန်ဘိုကြီးထိုးပြီးမှာပဲကျွန်တော်တို့တည်ကြတည်ရမှာ။လောလောဆယ်မှာတော့အိန္ဒိယပညာရှင်တွေဟာပကံကအထင်ကရားဖြစ်တဲ့အာနန္ဒဖရာကိုပြုပြင်ထိန်းသိမ်းနေပါတယ်။အဓိကဆောင်ရွက်နေတာတွေကိုဦးအောင်အောင်ကျော်ကအခုလိုပြောပါတယ်။အိန္ဒိယတာဝန်ယူထားတာကတော့အာနန္ 开的看见了冲到的多背人背里的还有都是那个家呢家里不配下雨的边地道三寸大不像那个到配下的树龙骨吧边去留下的三寸路的留下的我就面天天过的两个人共同商业到吧的双手都从这种路的我不知道我们在哪样的路嘛这种路的偏边的地就是在这里有商业的吧
特别牛皮啊！表面天真也多过了，只有苏阳呢，天天没拉断啊。拿来木沙将拉过，人们也偷他边。那趟的是西库的嘛，龙岩沙店铺是内巴的。不管西方皮阿不偷瑞过，南岸的嘎嘎八万币，表面天真那张，羡慕雷亚瑞，提开不还没西江嘞？人家一木乌昂昂叫个苦路表白的。
我南美路下来的西奥厂，那不得了，你天天木白嘛，就说拿来的这里的。爸妈去办的，都都比如说，最近嘞，都一般都都没有吧，就那都谈谈的，不过这个楼啊嘛，对，就那都谈谈，我这里这里这里谈谈，咱们西部的嘞，就那都爸妈嘛去办的，那都话的，需要创业，这里来干嘛？不如话的创业啊，没做那个嘞，就那都提前那时候改来呢，下边比较习惯来点，还说哎，有些时候改来在呢，就那都创业嘛吧，你创业目的嘞，就那都谈谈的呢，啊。
不敢讲，我对大家西方皮阿瑞哈，通过昆山阿公那个六个客人眼里眼讲嘞，第一节提个别西大瑞，西节不怕的。老老些马肉，不敢讲我对大家，可把阿母的 World Heritage 片登门内部 UNESCO 古勒登门个电影院对版的引进物拍过，点端他把的。
今年对你妈那个姨妈，年年也不没有生呀，可开瑞给三姐对因三姐家的路喂，一看苗班啊，人家一个啥都没有，起码的生靠姐对娃种个呀娃嘞。第一波东边牧里嘛，尾巴别点牧里要七九套看牧里吧，也是给的。你妈苏爷爷等你对上车对宝马东得路娃嘞， အထူးသဖြင့်တော်ဒီ2018ခုနှစ်အတွင်းမြမဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတန့်နေသလားသွားရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါရယ်အခုစနေနေ့ည8:00ခန်းစီစမှာမြမဒီမိုကရေစီတနှစ်တာတုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါရယ်ပါဝင်ဆွေးနွေးမိများလို့လည်းသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်
delilicense.com
စနေညတရရလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရစီရှင်အခုတော့အမေရိကန်ပြည်ထောင်စုအခွန်စနစ်ပြည်ပြောင်းလဲရေးဘက်ကိုတလဲကြီးရအောင်ပါအခွန်စနစ်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်ကအတည်ပြုလိုက်နိုင်တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကအမွန်တင်ပြောကြားလိုက်ပြီးရွေးကောက်ပွဲမတိုင်ခင်ကပေးခဲ့တဲ့သူ့ရဲ့ဂ ခွဲအတည်ပြုပေးလိုက်ပြီးမကြခင်မှာပဲသမ္မတထရန့်ကအခုလိုပြောကြားလိုက်တာပါဒီမိုကရက်တွေကတော့ဒီဥပဒေဟာအချမ်းသာဆုံးအမေရိကန်တွေကိုပဲပိုအကျိုးဖြစ်ထွန်းစေမှာဖြစ်ပြီးဥပဒေရဲ့အားနည်းချက်တွေကြောင့်လုပ်ငန်းရှင်တွေအနေနဲ့အခွင့်အရေးလျှော့ပြီးပေးနိုင်မှာဖြစ်တယ်လို့ဆွတ်ဆွဲထားပါတယ်ဇလာဒီဇာဟုပေးပို့ထားတဲ့သတင်းတော်ကိုကိုအောင်ကတင်ပြထားပါတယ်ရှင်
အခွန်စနစ်သက်ကိုလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်မှကြာခင်မှာပဲ Republican လွှတ်တော်အမတ်တွေခြံရမ်းပြီးသမ္မတဒေါ်နယ်ထရမ့်ကအင်ပီရောမှာဗုဒ္ဓဟူးနေ့ကအခုလိုကြေညာလိုက်ပါတယ
် It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးအမားဆုံးအခွန်လျှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ
်ဒီအခွန်စနစ်သက်ဟာအမေရိကန်အလဲအလက်လူရန်းစားတွေပိုအဆင်ပြေစေမှာဖြစ်ပြီးစိုက်ပျိုးရေးသမားတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာဖြစ်တယ်လို့ထရမ့်ကပြောထားတာပါ။ဒါပြင်အမေရိကန်ပြည်အောင်စုမှာကုမ္ပဏီတွေအနေနဲ့ယင်းနှိမ့်မြုပ်နှံမှုတွေလှုပ်လာဖို့အားပေးရရောက်တယ်လို့လည်းဆိုပါတယ်
။ This is going to mean companies are going to
ကုမ္ပဏီတွေဟာအမေရိကကိုပြန်လာပြီးဒီကနေနောက်ထပ်ပြန်ထွက်မသွားကြဘူးဆိုတာကိုကျွန်တော်ရွေးကောက်ပွဲကာလကလေးကပြောထားတာပါ။သူတို့ဟာဒီမှာပဲဆက်ရှိနေမှာဖြစ်ပြီးဘာတွေဖြစ်လာနိုင်မလဲဆိုတာကိုအလုံးအနေနဲ့မြင်နေရပြီးဖြစ်မှာပါ။
ဒါမှလည်း Republican တွေကြီးစိုးထားတဲ့လွတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးအခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ပဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်အထိပြင်းစင်ဖြစ်ရွှတ်နေခဲ့တဲ့ဆိုပြီး Democrat တွေဘက်ကကန့်ကွက်ပြောဆိုထားတာပါ Democrat အထက်လွတ်တော်ခေါင်းဆောင် Chuck Schumer က
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေအလုံးရင်းကင်ထားပြီးတော့ stock ဈေးကွက်မှာပိုလုတ်ဖြစ်လာပြီးမဲ့လုတ်ကင်ခွင့်လန်းတွေကတော့ရှားပါးနေသေးပါအခုကောက်ခံမှုလျှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူ့ရဲ့စုရှယ်ယာအများပြားကိုပြန်ဝယ်မယ်ဆိုပြီးတော့လည်းပြောရကြောင်းမလို့ဒါဟာအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူ
းအထက်လွှတ်တော်လူငယ်စုခေါင်းဆောင် Chuck Schumer ကအခွန်စနစ်တကြောင်းအမေရိကန်လူထုဟာစံမာရေးအာမခံခြေပိုပေးရမှာဖြစ်တယ်လို့ထောက်ပြထားပြီးအောက်လွှတ်တော်လူငယ်စုခေါင်းဆောင် Nancy Pelosi ကလည်းအခွန်စနစ်တကြောင်းအချမ်းသာဆုံးအမေရိကန်တစ်ရာဂိုင်းနှုန်းကပဲအကျိုးအမြတ်80ရာဂိုင်းနှုန်းကျော်အထိခံစား권ရမှာဖြစ်ပြီးအာမန်လူရန်စာ86တန်းကတော့အခွန်ပိုပေးရမှာဖြစ်တယ်လို့ပြောပါတယ
် It's sourcing crumbs they give working families
ဒီအခွန်စနစ်တကြောင်းအာမန်လူရန်စာတွေအနေနဲ့အခွင့်အရေးမဆိုစလောက်တာရမှာဖြစ်ပြီးဒါကလည်းယာယီပါဒါပေမဲ့လည်း corporation ကြီးတွေအနေနဲ့ကတော့ရေရှည်အကျိုးအမြတ်ခက်မြများခံစား권ရမှာပါ
မကြခင်လပိုင်းနေအတွင်းမှာပဲအခွန်စနစ်တကြောင်းအမေရိကန်တွေအနေနဲ့အခွန်ရှော့ပေါ့ပေးရပြီးဝင်ငွေအနည်းငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေဆုံးသက်မှာပါဒါအပြင်လာမယ့်ဆယ်နှစ်အတွင်းအမေရိကန်ပြည်အောင်စုအနေနဲ့လက်ရှိတည်ရှိနေတဲ့အကျွေး20ထရီလီယံမှာနောက်ထပ်1ထရီလီယံကျော်တိုးလာမှာဖြစ်တယ်လို့အခွန်ရေးရာကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါအခုတော့ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ် Lady Antebellum တီဆိုထားတဲ့ Silent Night သချင်းကိုနားဆင်ကြရအောင်ပါရှင်
Oh.
Lady Antebellum ဒီဆိုထားတဲ့ Silent Night တခြင်းကိုနားဆင်ကြရတာပါရှင်အခုတော့တရင်အချင်းချက်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်ဂျေဆင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့ပေါ်ဆက်ကျင်တဲ့ဆုံးဖြတ်ချက်မူကြတဲ့ဒီကနေ့ကုလသမဂ္ဂထရီညီလာခံမှာအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိန်ညာရီနဲ့ပြည်နေတဲ့အင်ကြီးတစ်လုံးဖြစ်ဥစည်းဝင်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကအပြင်းထန်ဝေဖန်လိုက်ပါတယ်ထရီညီလာခံမှာမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုဥစည်းဝင်အနေနဲ့လုံးဝရှုတ်ချကြောင်းလည်းပြောဆိုခဲ့တာပါချစ်ချင်ရာကောင်းဆောင်ရမ်ဆန်ကရက်စ်ကရက်ကာရီယော့အပါဝင်ရုရှားနိုင်ငံသား၅ဦးအမေရိကန်ပြည်သူကတန်ခတ်ပိတ်ဆို့မှုတစ်တွေချမှတ်လိုက်တာမိတ်ဆွေမဆန်တဲ့တရားမဝင်လို့ရဖြစ်ကြောင်းရုရှားကဒီကနေ့ပဲပြောလိုက်ပါတယ်ရုရှားဘက်ကလက်တုံပြနိုင်မဲ့အလားအလာတွေရှိနေကြောင်းလဲရုရှားဆိုရပြောဝင်ရသူကပြောဆိုလိုက်တာပါမြောက်ကိုရီးယားစစ်သား2ဦးကတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုဒီကနေ့ပဲဘေးရန်ရဲ့ကင်းကင်းနဲ့ထွက်ပြေးလာနိုင်ခဲ့ပါတယ်ဒါဆိုရင်တော့တလကျော်အတွင်းမြောက်ကိုရီးယားစစ်သား2တောင်ကိုရီးယားနိုင်ငံကိုဒုတိယအကြိမ်မြောက်ပြောင်းခိုးလုံလာတာလည်းဖြစ်ပါတယ်ဒီကံကြီးနေကအချက်တဲတွေကိုဖြစ်ရှင်းရမှာမြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီခိုးလုံနေတဲ့နေရာဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြစ်ရှင်းတာကတော့အကောင်းဆုံးအဖြစ်ဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီကံကြီးနေရေးကပြည်ရေးကိစ္စရာတိခုဖြစ်သလိုရှုပ်ထွေးရသမိုင်းကြောင်းလူမျိုးရေးဘာသာရေးအကြောင်းရင်းတွေရှိနေပြီးပြဿနာကိုဖြစ်ရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးတိုင်ပင်မှုတွေကတော့တခုတည်းသောနည်းလမ်းဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟာချင်ရင်းကပြချင်းမျိုးကဒီကနေ့တင်းစားရှင်းလင်းပွဲမှာပြောဆိုလိုက်တာပါရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့ပံ့ပိုးမှုပေးဖို့လည်းတိုက်တွန်းသွားခဲ့ပါတယ
်တရင်ချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့လင်းနက်ရင်ကတ်ဖြစ်ပါတယ်ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လုံးချင်းညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်နောက်တစ်နေ့ကြာ9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းနိုမီတာ190တို့ကနေထန်ယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.